စကိုင်းတိုင်းရွှေဘိုခရိုင်အရှိတ်ချမ်းကကျေးရွာတွေကိုစစ်ကောင်စီတပ်ကစစ်ရင်အားအများအပြားနဲ့စစ်ကြောင်း၄ကြောင်းခွဲပြီးတော့ဝင်ရောက်နေမြေရှင်းလင်းနေပါတယ်။ဒီလိုနေမြေရှင်းလင်းတာကြောင့်ကျေးရွာပေါင်း၄၀ကျော်ကဒေသခံ၂သိန်းကျော်လောက်စစ်ဘေးတိမ်းရှောင်နေကြရပါတယ်။အဲ့ဒီလိုစစ်ကြောင်းရှင်းလင်းတဲ့အထက်မှာဒေသခံပြည်သူ၃အသက်ခံခဲ့ရတယ်လို့ဖမ်းဆီးခံရသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပြပါဗျ။ဒီအကြောင်းသတင်းပေးပို့ချက်ကိုမမသင်အောင်ကပြောပြပေးပါမယ်ရှင်
။စစ်ကောင်စီတပ်တွေဟာစက်တင်ဘာ၂ရက်နေ့ကစပြီးစကိုင်းတိုင်းနဲ့ရွှေဘိုမြို့နယ်ဘက်မှာစစ်စင်ရေးတွေစပြီးလုပ်တာမှာအခုရက်ပိုင်းတွင်ရွှေဘိုခရိုင်နယ်ကမိသားတန်လန်းအရှိတ်ချမ်းကြီးရွာတွေကိုစစ်ကြောင်းကြီး၄ကြောင်းအင်အား၄၀၀ကျော်လောက်နဲ့နေမြေရှင်းလင်းရေးတွေလုပ်နေပါဗျ။စစ်တပ်နေမြေရှင်းလင်းမှုတွေကြောင့်ကြေးရွာပေါင်း40ကျော်လောက်ကဒေသခံခန့်မှန်း2သိန်းဝန်းကျင်လောက်စစ်ပီးရှောင်နေရတယ်လို့ Wetland Informational Network ရဲ့တာဝန်ခံကိုနဂါလေးကပြောပါတယ်
။အဲဒီမြို့နယ်ကိုထိုးနေတာကသခိုင်းတကြောင်ရှိနေမခောက်ကတကြောင်ရှိနေတို့ရှိဖို့လာတကြောင်ရှိနေအဲ့လိုရှိဖို့တကြောင်ရှိဖို့၄ကျောင်းရှိမှာယနာတန်လက်ရှိတယ်မှာ၄ကျောင်းထိုးရမှာ၄ကျောင်းရမှာကျွန်တော်ခန့်မှန်းကြည့်၄ကျောင်းလူဦးရေနေတာ၄ကျောင်းထိုးတာပေါ့။
စစ်တပ်နယ်မြေရှင်းလင်းမှုအတွင်းမှာဒေသခံ၃ဦးတပ်ဖြတ်ခံခဲ့ရတယ်လို့တဦးဒဏ်ရာရခဲ့တယ်လို့ကိုနဂါလေးကပြောပါတယ်
။အဲဒီတော့ညောင်ရတဲ့ကြားမှာပြည်သူ၄ဦးကိုလက်နက်နဲ့ပစ်ပယ်လိုက်တာကပြည်သူ၃ဦးကသေတယ်နောက်တဲ့ဦးကကြတော့ဒဏ်ရာရတဲ့စစ်တပ်နယ်မရှင်းရဘူးပြရတယ်ဗျ။အဲဒါကကျွန်တော်တို့ခွေးကုန်းမရှိဘူးနဲ့ခွေးကုန်းထိုးတဲ့စစ်ကြောင်းစကိုင်းမြို့နယ်ဘက်ကထိုးတဲ့စစ်ကြောင်းကလည်းမီးတီးမီးရောက်သေးတယ်။ကျွန်တော်တို့အခုစကိုင်းမြို့နယ်ကထိုးတဲ့စစ်ကြောင်းကအခုဝက်လက်မြို့နယ်ဖုံးမိုးတဲ့ကြားရတော့ခါကြတယ်။အဲနောက်တဲ့ပြည်သူမျိုးသားတွေထပ်ပြီးစစ်သူပေါင်းစစ်စစ်ကြောင်းလေးကတော့ပြည်သူတွေတော့၃ဦးသေတယ်တဦးက
စစ်တပ်တွေဝင်ရောက်ခဲ့တဲ့ကြေးရွာတချို့မိရှုခံရတာရှိပေမဲ့ရွာတွေထဲဝင်ကြည့်ဖို့အချိန်မပေးသေးတဲ့အတွက်အင်ဂျီဘလောက်မီးလောင်ဆုံးရှုံးခဲ့တယ်ဆိုတာကိုအတိအကျမသိနိုင်သေးဘူးလို့ပြောပါရယ်စက်တင်ဘာ2ရက်နေ့ကလေးကစပြီးရွှေဘိုမြို့နယ်ကြောင်မြောင်းတိုက်နယ်ကစစ်ကောင်စီတပ်တွေဟာရွှေဘိုမြို့နယ်တွေကဂွေးပင်ကုန်းမောင်းတပ်စတဲ့ရွာတွေကိုဝင်ရောက်ပြီးဒေသခံတချို့ကိုဖမ်းဆီးခဲ့ပါရယ်ဖမ်းခံရသူတချို့ကိုရိုက်နှက်ပြီးပြန်လွတ်ပေးခဲ့တာတချို့ရှိပေမဲ့အနည်းဆုံး6ယောက်ကိုတော့စစ်ကြောင်းနဲ့အတူခေါ်ဆောင်သွားတာဒီကနေ့ထိပြန်လွတ်မလာသေးဘူးလို့ဒေသခံတဦးကပြောပါတယ်
။တို့တော့မကဘူးတော်တဲ့ကိုမနေ့ပိုင်းအိတ်နေတဲ့လူ၄ယောက်ရောဆိုအဲ့ဒီမောင်းတက6ယောက်ပါသွားတယ်။အဲစစ်ကြောင်းနဲ့အတူပါသွားတာအဲ့ဒါကပြန်ကိုမရပါသေးဘူး
။စစ်ဘေးရှောင်တွေကအရေးအတွက်များတဲ့အတွက်လက်ရှိမှာနေထိုင်ရေးစားသောက်ရေးလည်းခက်ခဲရတယ်လို့ပြောပါတယ်။ဖုန်ကြီးကျောင်းနေမှာပုံရှောင်တာမျိုးရှိပေမဲ့အခုနောက်ပိုင်းမှာစစ်ကောင်စီတပ်တွေကဖုန်ကြီးကျောင်းနေတဲ့ဘာဝင်ရောက်ပြီးတော့ဘုန်းတော်ကြီးတွေနဲ့စစ်ပေးရှောင်တွေကိုဖမ်းဆီးတာမျိုးတွေလုပ်တာကြောင့်စစ်ကြောင်းဝင်လာရင်ဘုန်းတော်ကြီးတွေကပါစစ်ပေးရှောင်ရတာမျိုးရှိလာတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်စစ်ကြောင်းဝင်လာမှုဒီရှိချာအစ်မပြေရတော့ပြေကြတယ်မှာဒီရာဒီကမိုးရည်ဆိုမင်းများဆိုတော့ကျွန်တော်စစ်ကြောင်းနေစဉ်တော်တော်ကရောက်တယ်အဲ့လိုအစ်မပြေရရှိတယ်ဗျအဲဥမာမိုးကလေးရယ်ဆန်းလိုက်ခါတော့ဆန်းလို့ပါပေါ့နော်အဲဆန်းရှိတော့ကြာစားရဟင်းဒီကတော့ကျွန်တော်တော့ရမှာဆိုကျွန်တော်အချိန်ပြောင်းတော့ခူးစားတာပေါ့
ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်ရတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေကဖော်ပြလေးရှိပါတယ်စစ်တပ်နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းဒေသတချို့နဲ့စကိုင်းတိုင်းအတွင်းတေဆုံးသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနေ့ထက်တနေ့ပိုတိုးလာပါတယ်စစ်တပ်အာဏာသိမ်းတဲ့2020ခုနှစ်ဖေဖော်ဝါရီကစလို့တိုက်ပွဲတွေနဲ့လူညွေးအခြေအနေကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူတိတက်သမား6သန်းရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ဒီကနေ့စက်တင်ဘာ10ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်